ကချင်ပြည်နယ်အတွင်းမြမတက်မတော်နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းနှစ်လနီးပါးပိတ်မိနေတဲ့တနိုင်းမြို့နယ်အောင်လော့ကျေးရွာသားတချို့ဟာတနိုင်းမြို့ဘာသာရေးအသင်းတော်ကိုတင်းရှောင်ရောက်ရှိလာပါတယ်။ကချင်ပြည်နယ်အတွင်းစစ်ဘေးရှောင်ရွာသားတွေဟာစားတောက်နေထိုင်ရေးမှာအခက်အခဲတွေနဲ့လည်းရင်ဆိုင်နေရပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းတိုက်ပွဲကြောင့်တောတောင်ထဲမှာပိတ်မိနေတဲ့အောင်လော့ကျေးရွာသား60ကျော်ဟာမနေ့ကညနေပိုင်းမှာတနိုင်းမြို့ရိုမန်ကက်သလစ် RC ခရိယံဘုရားကျောင်းကိုရောက်ရှိလာတယ်လို့တနိုင်းမြို့ခရိယံဂိုင်းပေါင်းစုစစ်ဘေးရှောင်အကူအညီဆောက်ရှောက်ရေးကော်မတီဝင်ဦးနော်တောင်ကပြောပါတယ်
လူက64ရောက်တော့တနင်္လာနောက်ကနေရောက်လာသူအပြည့်ကြီးရေရောခလုံးနေစုပြီးအလုံးပေါင်း64ရောက်ရှိတယ်သူကတော့ဟိုတောမှလည်းသင်္ချင်ပြတ်ပြီးဆိုမှဆိုတော့လဲဆိုဆိုဝါတူကျလို့ပြောတာတက်ကြီးတဲ့အခုစေပေါင်းစုကြီးတဲ့လမ်းကြီးချောင်းနိုင်တဲ့တက်ကြီးပါနဲ့သူရောက်ကြတယ်လူစိုက်ဒေးလူပါတယ်သူကတောလမ်းကနေကျန်လာရတယ်ဆိုတော့သူကလူတွေဆိုလို့အသားတော့အလုံးကြီးကလည်းညောင်းတာသူချင်းနေကြတာသူရတယ်ဟုတ်တယ်
အောင်လော့ရွာသားစစ်ချောင်းတွေဟာပြီးခဲ့တဲ့ဧပြီလအတွင်းကတမတော်နဲ့ KIU တို့ကြားတိုက်ပွဲကြောင့်နေရက်ကနေတင်းချောင်းနေရပြီးတောတောင်ထဲမှာပိတ်မိနေခဲ့တာပါဒီတိုက်ပွဲတွင်စစ်ချောင်းရွာသား2000ကျော်ဟာစစ်ဘေးလွတ်ရကိုတင်းချောင်းဖို့တမတော်ဘက်ကနေပိတ်ပင်ထားတာကြောင့်တောတောင်ထဲမှာနှစ်လနီးပါးကြာမြင့်စွာနေထိုင်လာခဲ့ရတာပါမေလအစောပိုင်းတုန်းကတောထဲမှာပိတ်မိနေတဲ့သူတို့ချို့ကိုအစိုးရဌာနဆိုင်ရာနဲ့ဗာရာရေးဖွဲ့စည်းတွေလူငယ်ဖွဲ့တွေကနေတွားရောက်ကယ်ထုတ်နိုင်ခဲ့ပြီးမြကျင်းနားမြို့မှာရှိတဲ့ယာယီစစ်ဘေးရှောင်စခန်းနဲ့တနိုင်းမြို့ပေါ်ယာယီစစ်ဘေးရှောင်စခန်းတွေမှာခိုးလုံနေကြရပါတယ်။လက်ရှိတောတောင်ထဲမှာရွာသားဥယျာဉ်300ကျော်တောင်တင်နေစေလို့ဥနော်တောင်ကပြောပါတယ်။တနိုင်းမြို့ခရိယံပါရာရေးသင်းတော်မှာစစ်ချောင်းဥယျာဉ်1300ဝန်းကျင်ရှိနေတဲ့အတွက်သူတို့ရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ဥနော်တောင်ကအခုလိုဆက်ပြောပါတယ်။
ဒီအလုပ်ပေါင်းတော့1300ဝန်းကျင်ရှိနေတယ်။ဒီရအနေနဲ့သူတို့ IGP အပြည့်နဲ့မကြည့်သေးတဲ့အတွက်သူတို့ကတော့အဆောက်အဦကိုတန်းတန်းဆက်တန်းခင်းရှိခဲ့တဲ့ဒီကဝဘရင်းကြီးဆောက်ထားတဲ့မြန်မာပြည်တွေကအလုံးစုစီးဆုံးတဲ့သူတို့ဒီဆိုင်ရေးပစ္စည်းမှာသူတို့လည်းစီးရောဝါဆက်ဆွေးရှိနေတာပြရတယ်။ဒါတော့ပေါက်တာတော့ NGO ဖွဲ့စည်းတွေကအခြေခံအစားအစာအတွက်လက်ရှိနည်းနည်းပါးပါးထောက်ပံ့ပေးတာလည်းရှိတယ်
အလားတူအင်ဂျိုင်းယာမြို့နယ်နဲ့ချီဝဲမြို့နယ်တွေမှာတမတော်နဲ့ KIU တိုက်ပွဲတွေကြောင့်ရွာသားထောင်ကျော်ဟာမြကျင်းနားမြို့နယ်တံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ပီးတင်းချောင်နေရပါတယ်။တံဖဲစစ်ချောင်စခန်းချင်းတွေကိုတော့တံဖဲကက်သလစ်ကျောင်းတိုက်ခါတော်ရစရာတော့ဥဆွတ်အောင်ကအခုလိုပြောပါတယ်
။တော့300ကျော်လို့ရှိနေတယ်။ရွာပေါင်းက20ကျော်တော့ခဏလေးရှိပါလိမ့်မယ်။ဒီအင်ဂျိုင်းယာမြို့နယ်အဝလက်ပါပါ။ဒီမယ်ဝလောင်မြို့ဒီမယ်ဝလောင်ကဒါမြေခါနဲ့မြေခါကြားရွာတွေပေါ့။ဒီမလို့ပြည်တော်သကလုံးပေါင်းချက်စားနေပါလိမ့်မယ်။ဒီရှေ့ကများဒီစားရအောင်မယ်။ဆိုတော့ဒီစားကစာပြင်ဖို့တောင်းဆောင်ခက်ခဲရှိတယ်။ဒီမိုးရွာတယ်ဆိုတော့
ဧပြီလကွန်ပိုင်းအင်ဂျိုင်းယာမြို့နယ်အတွင်းမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့လို့ဒေသခံများပြားတံဖဲကျေးရွာကက်သလစ်ဘုရားကျောင်းမှာစစ်ဘေးတိမ်းချောင်လာခဲ့ကြတာပါ။အဲ့ဒီစစ်ချောင်တွေထဲမှာကျောင်းနေရွယ်ကလေး900ကျော်ပါရှိနေတဲ့အတွက်ကလေးတွေပညာသင်ကြားရေးမှာခက်သွေးနေတယ်လို့သူကဆိုပါတယ်။လက်ရှိအင်ဂျိုင်းယာမြို့နယ်ထဲမှာအင်ကိုင်းကောင်ရွာ၊အင်လောက်ကျန်ရွာကစစ်ချောင်ရွာသား600ကျော်ရှိနေပြီ။သူတို့ရဲ့လက်ရှိအခြေအနေကိုတော့ကချင်နှစ်ချင်းသင်းတော်ထွေထွေတွင်းမှုဒေါက်တာခလန်ဆန်စွန်ကအခုလိုပြောပါတယ်။
အမက400ကျော်ရှိတယ်အလုံးကြိုင်ရတာပဲသူတို့ကဒီလိုပိတ်မိနေတာလို့ပြောတာတက်ွားလေသခုတ်ကျွန်တော်တို့အလုံးသွားတော့ကသူတို့ကမလိုက်လာဘူးခြေလေကလည်းလည်းကောင်းမလို့လို့ဖြစ်ခဲ့တာပေါ့နိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆန္ဒနဲ့ဆိုတော့လူအပ်တာတွေပံ့ပိုးပေးမယ်ဆိုပြီးမှအဲ့လိုနေခဲ့တဲ့အဖွဲ့ဖြစ်တယ်ခုနောက်ပိုင်းတော့တိုက်ပွဲရတယ်ပြန်ရှိလာတယ်ဆိုတော့သူတို့ကပြန်ထွက်လာခြင်းတယ်
အင်ဂျိုင်းယာမြို့စစ်ဆောင်တွေကိုလွတ်တော်ကိုယ်စားလှယ်တွေမြစ်ကျင်းနားခရိုင်ထွေထွေအုပ်ချုပ်ရေးမှူးအဖွဲ့တွေကချင်ပြည်နယ်လူမှုကယ်ဆယ်ရေးနယ်ပြည်လည်နေရခြားထားရေးဦးစီးဌာနကြက်ချင်းဒီအဖွဲ့တို့တောင်းရောက်တွေ့ဆုံခဲ့ပြီးစန္ဒရိတ်ခါကူညီတွေပေးဆောင်ခဲ့ပါတယ်။ဧပြီလအတွင်းမှာကချင်ပြည်နယ်ဖားကန့်တနိုင်းကမိုင်းမူကောင်းအင်ဂျိုင်းယာမြို့နယ်က KIA ခြေပြုတ်နေရာတွေဖြစ်တဲ့မောင်ဝဲဒေတာအောင်လော့ဒေတာကစုတ်ဒေတာနဲ့အင်ဂျိုင်းယာဒေတာတွေမှာတမတော်ကနေနေမြင့်ရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်ဒေတာခန့်ပြည်သူ 9,000 နီးပါးထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ဆောင်ရွာသားတွေအနေနဲ့ KIA နဲ့ဆက်သွယ်မရှိတဲ့လူတွေနေရာရင်းကိုပြန်နိုင်ကြောင်းတမတော်ကနေပြီးခဲ့တဲ့လကကြေညာထားပေမဲ့လည်းတိုက်ပွဲဖြစ်ပွားနေစေအခြေအနေကြောင့်နေရာရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွင်းမှာရှင်